Welcome to the Voice of America in Burmese.
Dorashin Pong, Jetty Mingla, Piavane, Piso, Nanja Vadikimia. View American Diane, Town Sally, Sademala, Lee, Jadavin, Yanni, Gain, Season Ego, Yumasan Roji, Yanni, Chonai, Guiani, Kunanai, Washington, DC, Murugani, Linumida, Sakon, Sako, Nasang, Haruani, Diet, and Sunny Babi. ကျွန်တော် ညံဝင်းအောင်ပါ ဒီကနေ့ ညနေခင်း အစီအစဉ်ကို တင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့ အောင်ပါ ဒီကနေ့ ညနေခင်း သတင်းတွေကို နန်းလောင်နဲ့ အတူ ပူရဲ တင်ဆက်ပေးမှာပါ ယူကရိန်း အရေးဖြေရှားဖို့ ရုရှားရဲ့ အစီအစဉ် ပေါ် NATO က တန်တရာ ရှိနေတာ အိန္ဒိယ တိုက်နိုင်ငံ အချို့မှာ လှုပ်ရှားမှုတွေ လှုပ်ဆောင်မဲ့ Al-Qaeda အဖွဲ့အစည်း အကြောင်း ထူးခြားတဲ့ ထိတ်တန့်ရောက် သတင်းတွေကို တင်ဆက်ပေးမှာပါ ကို ညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာ မြန်မာ နိုင်ငံနဲ့ အိန္ဒိယ နိုင်ငံတွေ ဘက်မှာ ဂျီဟတ် ဘာသာရေးစစ်ပွဲ ဆင်နွှဲသွားမယ်လို့ Al-Qaeda အဖွဲ့က ကြေညာလိုက်ပါတယ်
မြန်မာနိုင်ငံကအစ္စလာမ်ဘာသာဝင်တွေရဲ့သဘောထားဘယ်လိုရှိပါသလဲ။ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အစ္စလာမ်ဘာသာဝင်ဖြစ်တယ်ပေါ့ဗျာ။ကျွန်တော်တို့အစ္စလာမ်ဘာသာဝင်တရားအစင်မှာအကြမ်းဖက်မှုကိုလေအသူပ္ပဇိုးဘယ်နေရာမှာမစိုးဘယ်အခြေချင်းဒီကြောင်းတွေကိုဒီနေ့အပြီးမှာတင်ဆက်သွားမှာပါ။ဖန်အမျိုးမှာကရင်လက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေဘာကြောင့်ထိတ
leprosy ယောဂအတွက်ဆေးအသစ်ပေါ်လာတဲ့အကြောင်းတွေကိုလည်းတင်ပြသွားမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလာတို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
ယူကရိန်းပြည်ပကဖြစ်ရှင်းနိုင်မဲ့ငြင်းငြင်းနဲ့အဖြစ်တစ်ခုရဖို့အားထုတ်ကြိုးပမ်းမှုအလုံးကိုကြိုးဆိုပေမဲ့ရုရှားရဲ့ကြိုးပမ်းမှုတွေမှာယူသားမှုရှိမရှိဆိုတာကိုတော့တန်တရားရှိတဲ့အကြောင်းနေတိုးမဟာမိတ်အဖွဲ့အတွင်းမှချုပ် Anders Fogh Rasmussen ကပြောဆိုလိုက်ပါတယ်ယူကရိန်းမှာအခြေအနေတိုးတက်မှုရှိမရှိဆိုတာကိုတကယ်ဖြစ်နေတဲ့အခြေအနေပေါ်မှာသာကြည့်ဆုံးဖြတ်ရမှာဖြစ်ပြီးရုရှားဟာယူကရိန်းကိုတိုက်ခိုက်နေစေပဲဆိုပြီးတော့လဲမစ္စတာ Rasmussen ကပြောပါတယ်နယူပေါ်မှာကျင်းပနေတဲ့နေတိုးမဟာမိတ်အဖွဲ့အစည်းအဝေးမှာဥရောပအရှိဘက်ကပြိပခါတွေဖြစ်ပွားနေတဲ့ရုရှားယူကရိန်းနယ်စပ်မှာအချိန်တိုအတွင်းတိုက်ခိုက်ရေးတပ်တွေလင်းလင်းမြန်မြန်နဲ့ဘယ်လိုဖြန့်ကျက်ချထားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမှာဖြစ်တဲ့အကြောင်းမျှော်လင့်ထားကြတာပါဒါပေမဲ့ရုရှားနယ်စပ်မှာနေတိုးမဟာမိတ်တပ်တွေလာရောက်ချထားမှာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့ရုရှားကအဲ့ဒီအစီအစဉ်ပေါ်ကန့်ကွက်ပါတယ်နေတိုးမဟာမိတ်အဖွဲ့တွေလာပြီးတပ်ဖြန့်ချထားမယ်ဆိုရင်အရှေ့ဥရောပကသူတို့ရဲ့စီးရေးတင်းငကဗျူဟာပေါ်ပြန်ပြီးသုံးသပ်ရမယ်ဆိုပြီးရုရှားကအခုပတ်စောပိုင်းတော့ပြောခဲ့တာပါယူကရိန်းမှာရုရှားတပ်ဖွဲ့ဝင်တွေ1000လောက်ရှိမယ်ဆိုပြီးနေတိုးကခံမှန်းထားပေမဲ့ရုရှားကတော့ဒီလိုဆွဆဲချက်တွေအပေါ်တောက်လျှောက်ငင်းဆန်လာခဲ့တာပ
ါရုရှားသမ္မတဗလာဒီမီယာပူတင်ရေးဆွဲထားတဲ့အပြစ်ခတ်ရက်စက်ရေးအစီအစဉ်အရယူကရိန်းမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေကိုလက်တွေ့ကျကျရှော့ချာလှုပ်ဆောင်မှုအစဉ်အသင့်ဖြစ်နေပြီလို့ရုရှားရုဖက်ကပြောပါရယ်ရုရှားနိုင်ငံဂျာယေဝန်ကြီးဆာဂျီလက်ဗရော့ကတော့ယူကရိန်းနဲ့နိုင်ငံအရှေ့ပိုင်းကလူဟန်စ်နဲ့ဒေါညက်မြို့တွေအတွက်အခုလုပ်မဲ့အစီအစဉ်တွေကိုဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE နဲ့ပူးပေါင်းပြီးနောက်တစ်ဆင့်တိုးလှုပ်ဆောင်ဖို့ရုရှားဖက်ကအစဉ်အသင့်ဖြစ်နေပြီလို့ပြောသွားခဲ့ပါရယ်ဒီပြောကြားချက်ကိုဒီကနေ့အစောပိုင်းက OSCE ကလုတ်တဲ့လွတ်တော်မှာပြောသွားခဲ့တာပါယူကရိန်းနိုင်ငံအရှေ့ပိုင်းကလူဟန်စ်နဲ့ဒေါညက်စ်မြို့နှစ်မြို့ကရုရှားလိုလာသူခွဲထွက်ရေးတပုံတွေရဲ့ထိန်းချုပ်မှုအောက်ရောက်နေခဲ့ပြီးအဲ့ဒီဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့တောင်းဆိုထားတာပါယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးတပုံတွေကိုရပ်တန့်နိုင်ဖို့အချက်ခုနှစ်ချက်ပါတဲ့အစီအစဉ်တစ်ရပ်ကိုသမ္မတပူတင်ကမနေ့ဗုဒ္ဓဟူးနေ့မှာတင်ပြသွားခဲ့ပါရယ်အဲ့ဒီအစီအစဉ်မှာတော့ရုရှားစကားပြောတဲ့ယူကရိန်းအရှေ့ပိုင်းကနယ်မြေရေစီကနေယူကရိန်းတပ်တွေနဲ့နိုင်ငံတကာစောင့်ကြည့်သူတွေကိုပြန်ထွက်ခွာသွားပေးဖို့တောင်းဆိုထားပါရယ်မစ္စတာပူတင်ရဲ့အဆိုအရယူကရိန်းသမ္မတပေထရိုပိုရိုရှင်ကိုဘက်ကလည်းအဲ့ဒီအချက်ခုနှစ်ချက်ပါအစီအစဉ်ကိုတဘောတူတယ်လို့သိရပါရယ်
ရက်ဆက်ကြံကြုတ်တဲ့အကြမ်းဖက်တပ်ဖြတ်သူတွေကိုကြောက်ရွံ့မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်ခ်အိုဘားမားနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ကပြောဆိုလိုက်ပါတယ်အမေရိကန်သတင်းတောက်နှစ်ယောက်ကို ISIS Islamic အစွမ်းရောက်အဖွဲ့ကတပ်ဖြတ်ပြလိုက်ပြီးအခုလိုပြောဆိုတာပါဗြိတိန်မှာနေတိုးအဖွဲ့ထိပ်သီးညီလာခံကျင်းပနေစဉ်အတောအတွင်း Times of London သတင်းစာကသဘောထားအမြင်ဆောင်မှာခေါင်းဆောင်နှစ်ဦးအခုလိုရေးသားခဲ့တာပါ Syria အရှေ့ဘက် Iraq မြောက်ပိုင်းနဲ့အနောက်ပိုင်းကနေရာတော်များများကိုထိန်းချုပ်ထားတဲ့ဒီ Islamic အစွမ်းရောက်အဖွဲ့တွေကိုနိုင်ငံတကာကဝိုင်းဝန်းနှိမ်နှင်းကြဖို့ကိုလည်းမစ္စတာ Obama ကတောင်းဆိုထားပါတယ် Iraq နိုင်ငံက ISIS အဖွဲ့ဝင်တွေအပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်နေတာကိုလက်တုံ့ပြန်တဲ့အနေနဲ့ American သတင်းတောက် James Foley နဲ့ Stephen Soloff တို့နှစ်ဦးကိုစစ်သေးကြအဖွဲ့ဝင်တယောက်ကခေါင်းဖြတ်ကွပ်မျက်နေတဲ့ဗီဒီယိုကိုအဲ့ဒီအဖွဲ့ကထုတ်ပြန်ခဲ့ပါတယ်သမ္မတဥပမာဒီလအနောက်ပိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကျင်းပဖို့စီစဉ်ထားပြီးဒီအစည်းအဝေးမှာအီရတ်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်အုပ်စုတွေနဲ့တွားရောက်ပူးပေါင်းနေတဲ့နိုင်ငံသားအကြမ်းဖက်သမားတွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်ပါတယ်
အမေရိကန်နိုင်ငံမစ္စရီပြည်နယ်ဖာဂူဆန်မြို့မှာပြီးခဲ့တဲ့လကဆယ်ကျော်သက်လူမဲတယောက်ကိုလူဖြိုရဲအရာရှိတယောက်ကတနတ်နဲ့ပစ်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့အဲ့ဒီရဲဌာနကိုအမေရိကန်တရားရဲဌာနကနိုင်ငံသားအခွင့်အရေးနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးတွေကြည်ကြဲပြင်းပြင်းလှုပ်ဆောင်သွားမယ်လို့သိရပါရယ်ဖာဂူဆန်မြို့နယ်လူမဲတွေအပေါ်အနိုင်လုံမင်းထက်ဆက်ဆံလေးရှိတယ်လို့ဆွဆွဲခံထားရတဲ့အဲ့ဒီဌာနကရဲဝန်ထမ်းတွေရဲ့လေ့ကျင့်ရေးသင်တန်းပေးထားတဲ့ပုံစံတွေကိုပါစုံစမ်းစစ်ဆေးသွားမယ်အကြောင်းဒီကနေ့မှထုတ်ပြန်ကြေညာဖို့ရှိတယ်လို့သတင်းရင်းမြစ်တစ်ခုအရသိရပါရယ်Saint Louis ဒေသကဖာဂူဆန်မြို့မှာလူမဲအများစုနေထိုင်ကြတာပါဒါပေမဲ့ရဲဝန်ထမ်းအများစုကတော့လူဖြူတွေဖြစ်ပါတယ်ဖာဂူဆန်ကလက်ရှိရဲဝန်ထမ်း9ယောက်နဲ့ဝန်ထမ်းဟောင်းတစ်ယောက်တို့ကိုအင်အားအလုံးအကျုံအသုံးပြုမှုဆွဆွဲချက်နဲ့အစိုးရဘက်ကတရားစွဲဆိုထားတယ်လို့ Washington Post တင်ပြမှာဖော်ပြထားပါတယ်အောက်တိုဘာ9ရက်နေ့ကဖြစ်ပွားတဲ့အသက်18နှစ်အရွယ်လူမဲဆယ်ကျော်သက် Michael Brown ကိုပစ်တက်မှုနဲ့ပတ်သက်ပြီး American တရားရေးဌာနကရဲအရာရှိ Darren Wilson ကိုလည်းတီးတန့်စုံစမ်းစစ်ဆေးရေးတွေလုပ်နေပါရရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေကြာတာရင်းညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Al-Qaeda အကြမ်းဖက်အဖွဲ့ခေါင်းဆောင် Ayman al-Zawahiri ကအိန္ဒိယတိုက်နိုင်ငံတချို့မှာအစ္စလာမ်အစွန်းရောက်လှုပ်ရှားမှုတွေဖြန့်ကျက်လှုပ်ဆောင်သွားမယ်လို့ပြောလိုက်ပါတယ်
။ فإني أزف إلى المسلمين في العالم عامة وفي شبه القارة الهندية خاصة
။ فيات ခင်ရဲ့အလိုဆန္ဒနဲ့ကျေးဇူးတော်တွေနဲ့ Qaeda al-Jihad အဖွဲ့ခွဲတစ်ခုထူထောင်လိုက်တဲ့အကြောင်းနဲ့ဒီအဖွဲ့ကိုတော့အိန္ဒိယတိုက်မှာရှိနေတဲ့ Qaeda al-Jihad လို့အမည်ပေးထားတယ်ဆိုတာကိုကမ္ဘာတဝန်းမှာရှိတဲ့မွတ်စလင်တွေအထူးသဖြင့်အိန္ဒိယတိုက်နိုင်ငံတွေမှာရှိတဲ့မွတ်စလင်တွေအားလုံးကိုကျွန်တော်အသိပေးကြေညာပါတယ်လို့ Al-Qaeda ခေါင်းဆောင် al-Zawahiri ကပြောသွားတာပါ Al-Qaeda အဖွဲ့ဟာ Afghanistan နဲ့ Pakistan နိုင်ငံတွေမှာအဓိကတက်ကြွလှုပ်ရှားနေတာမှန်ပေမဲ့အခုအဖွဲ့ခွဲတစ်ကတော့အိန္ဒိယမြန်မာနဲ့ Bangladesh နိုင်ငံတွေမှာတိုက်ခိုက်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ဗီဒီယိုတစ်ခုထဲမှာ al-Zawahiri ကပြောသွားပါတယ်ဒါနဲ့ပတ်သက်လို့မြန်မာအစိုးရသမရယုံအကြီးတန်းအရာရှိတဦးကတော့မြန်မာနိုင်ငံအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့ပြင်းထန်ဖြစ်လာနိုင်တယ်ဆိုတာကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကတည်းကကြိုတင်သိရှိထားတဲ့အတွက်နိုင်ငံတော်လုံခြုံရေးအတွက်လိုအပ်တဲ့ပြင်ဆင်ဆောင်ရွက်မှုတွေကိုလှုပ်ဆောင်ထားတဲ့အကြောင်းနဲ့အကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းတွေကိုနိုင်ငံတကာနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကအစိုးရဌာနအဝင်တစ်ခုထဲမှာတာလီဗန်တို့ရဲ့ဗုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ12ယောက်သေဆုံးပြီး80လောက်ဒဏ်ရာရသွားတယ်လို့အစိုးရအရာရှိတွေကပြောပါရယ်ဂန်စီဒေတာကအာဖဂန်နစ္စတန်ထောက်လိုင်းရင်ဌာနအပြင်ဘက်မှာပုံစင်ထားတဲ့ truck ကနစီနဲ့ဒီကနေ့အစောပိုင်းကပဲဝင်တိုက်ခဲ့တာလို့ဆိုပါရယ်လွင့်စင်လာတဲ့မန်ကွဲစားတွေကြောင့်လူတွေသေဆုံးခဲ့ရပါတယ်သေဆုံးသွားတွေထဲမှာရဲအရာရှိ10ယောက်လည်းပါဝင်ပါတယ်လူ19ယောက်သေဆုံးခဲ့ရတဲ့အာဖဂန်လုံခြုံရေးတပ်နဲ့တာလီဗန်တို့အကြားပစ်ခတ်မှုတွေဖြစ်ပြီးဒီပောက်ကွဲတိုက်ခိုက်မှုဖြစ်သွားခဲ့တာပါဒါဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ဘက်ကကြေညာပါတယ်ဒီတိုက်ခိုက်မှုကရွေးကောက်ပွဲမဲရလက်တွေနဲ့အငင်းပွားမှုတွေဖြစ်နေတဲ့အာဖဂန်စ္စတန်နိုင်ငံမှာလုံခြုံရေးတွေအားပြော့လာတာကိုပြလိုက်တဲ့တာဒကလည်းဖြစ်ပါတယ်
စီးပွားရေးလုပ်ငန်းတွေပေါ်ငွေညှစ်တောင်းခံခဲ့တဲ့ဆိုတဲ့တန်တရားနဲ့နာမည်ကြီးစီးပွားရေးသတင်းစာမှာလုတ်ကင်နေတဲ့သတင်းတော်အချို့ကိုတရုတ်လူညုံရင်းရဲတွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒီဖမ်းဆီးထိန်းသိမ်းခံရသူရှေ့ဦးထဲမှာ 21st Century Business Herald သတင်းစာကသတင်းတော်တချို့ပါဝင်ပြီးအခုခါမှာဒီသတင်းတော်တွေကိုရဲအရာရှိတွေကရှန်ဟိုင်းမှာစစ်ဆေးနေပါတယ်။အဲ့ဒီသတင်းတော်တွေနဲ့ပေါင်းပြီးစီးပွားရေးလုပ်ငန်းရှင်တွေကိုငွေညှစ်ပြီးချိန်ချောက်စာတွေပို့ခဲ့တယ်လို့ယုံကြည်ရတဲ့လူမှုဆက်ဆံရေးကုမ္ပဏီနှစ်ခုကဝန်ထမ်းအချို့ကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။သတင်းစာမှာစီးပွားရေးကုမ္ပဏီတွေရဲ့ကောင်းတဲ့ရင်တွေကိုထည့်ပေးမယ်အဲ့ဒီအတွက်ငွေပေးရမယ်ဆိုပြီးတောင်းခံခဲ့တဲ့အကြောင်းဖန်စီထင်းထင်းခံထားရသူတွေကပြောတယ်ဆိုပြီးတရုတ်ဆင်ဟွာသတင်းမှာဖော်ပြထားပါတယ်တကယ်လို့ငွေမပေးဘူးဆိုရင်တော့သတင်းစာထဲမှာဒီစီးပွားရေးလုပ်ငန်းတွေရဲ့မကောင်းတဲ့ရင်တွေကိုဖော်ပြမယ်ဆိုပြီးချင်းချောက်ထားတာပါဒါပေမဲ့လည်းအခုဒီဖန်စီထင်းထင်းမှုနဲ့ပတ်သက်လို့သတင်းစာတွေမှာဘလို့သတင်းတွေကိုဖော်ပြခဲ့တယ်ဆိုတာကိုတော့အာဏာပိုင်တွေကအသေးစိတ်ရှင်းမထားပါဘူးသတင်းတောက်တွေရဲ့လစာဟာနေပါလွန်းနေဆိုပြီးတော့ပြောဆိုမှုတွေရှိနေတဲ့တရုတ်နိုင်ငံမှာလက်စားတဲ့သတင်းတောက်တွေကိုအာဏာပိုင်တွေကနှိမ်နှင်းနေကြတာလည်းဖြစ်ပါတယ်
အယောင်မြင့်တင်ရေးကြောင့်ညအတွက်လေရင်စီခီးတွေကိုမေးတဲ့မိခွန်းတွေကိုပြောင်းဖို့မလေးရှားလေကြောင်းလိုင်းကဆုံးဖြတ်လိုက်ပါတယ်။အဲ့ဒီမိခွန်းကတော့မသေးခင်ရောက်ပို့ချင်တဲ့နေရာတွေကိုဖော်ပြခိုင်းတာပါ။ဒီနှစ်အတွင်းကကြမဆိုးနဲ့နှခါကြုံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းကအဲ့ဒီမိခွန်းဟာမသင့်တော်တဲ့အမေဖြစ်ပါတယ်လို့ဝန်ခံပြောသွားပါတယ်။ခရီးပန်းနိုင် destination ဆိုတဲ့အမေကိုစမ်းသစ်တီထွင်ဖြည့်ပေးနိုင်သူကိုအသွာအပြန်လျင်လက်မှတ်ချီးမြှင့်ပါပါ။မိခွန်းရဲ့သဘောကမသေးခင်လှုပ်ချင်တဲ့အလုပ်တစ်ခုကိုမေးယုံတတ်တတ်ဖြစ်ပြီးလူတွေကိုစိတ်အနှောက်အယှက်ပေးလိုတဲ့သဘောမပါဘူးလို့လေကြောင်းလိုင်းကညင်းဆိုပါရယ်အယောင်မြင့်တင်ရေးအတွက်ဘလို့နာမည်ထပ်ပေးမယ်ဆိုတာတော့မသိရသေးပါဘူးဒီနှစ်အတွင်းလူပေါင်း939ယောက်တည်ဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်းပိုင်းလေကြောင်းအဖို့ခရီးသည်တွေပြန်ရအောင်အပြင်းအထန်ကြိုးစားနေရတာပါမလရုံးကခရီးသည်ပေါင်း939ယောက်တင်ဆောင်လာတဲ့ MH370 လေယာဉ်ကြီးမလေးရှားနိုင်ငံကွာလာလမ်ပူးကနေတရုတ်နိုင်ငံဘီဂျင်းကိုအသွားလမ်းမှာပဟေလိဆန်ဆန်ပျောက်ဆုံးသွားခဲ့တာပါအာနာပိုင်းတွေကတော့အိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာလေယာဉ်ပျောက်ကိုဆက်လက်ရှာဖွေနေဆဲပါဇူလိုင်လတုန်းကလည်း MH17 လေယာဉ်ကိုယူကရိန်းနိုင်ငံပေါ်မှာပစ်ချခံလိုက်ရတဲ့အတွက်လူပေါင်း298ယောက်တေဆုံးခဲ့ရပါတယ်ရှင် Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်နဲ့နန်းလာဟုတို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ bambis.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲနားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်အရင်ဦးဆုံး Al-Qaeda ရဲ့ချင်းချောင်းမှုအကြောင်းတင်ပြပါမယ်မြန်မာနဲ့အိန္ဒိယတိုက်နယ်မှာဂျီဟတ်စစ်ပွဲဆင်နွှဲသွားမယ်လို့ Al-Qaeda ခေါင်းဆောင် Iman El-Zawahiri ကပြောကြားလိုက်တဲ့အပေါ်အမျိုးသားရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းပြီးကာကွယ်သွားမယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယအရှေ့မြောက်ပိုင်းဒေသကအစ္စလမ်ဘာသာဝင်တွေအတွက်အယ်ခိုင်ဒါရဲ့အိန္ဒိယအဖွဲ့အစည်းဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းစက်တင်ဘာလ3ရက်နေ့ကကြေညာအပြီးအခုလိုပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုအောင်ရဲမောင်ကသတင်းပေးပို့လာပါတယ်။
မြန်မာနိုင်ငံကအယ်ကိုင်ဒါကဝင်ပြီးတော့ဘာသာရေးစစ်ပွဲဆင်နွှဲမယ်လို့အယ်ကိုင်ဒါအဖွဲ့ခေါင်းဆောင်ဇာဝါဟီရီကချင်းချောက်ပြောဆိုမှုပြီးမှပဲမြန်မာနိုင်ငံဘက်ကဒီကိစ္စပေါ်မှာအထူးသတိထားပြီးတော့တိုင်းနိုင်ငံလုံးဆိုင်ရာအမျိုးသားအဆင့်ကောက်ကွယ်မှုတွေနဲ့အတူနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အသိပ္ပံထားတဲ့အကြောင်းတမန်တော်ရုံးအကြီးအကဲရာရှိတူကဗီအိုကိုပြောပါတယ
်ဟိုအချုပ်ကြီးပြောရရင်တော့ကျွန်တော်တို့ဒီအမျိုးသားလုံခြုံရေးပေါ့နော်အမျိုးသားလုံခြုံရေးနဲ့နောက်နိုင်ငံတော်ကာကွယ်ရေးအတွက်အစိုးရရဲ့ကျွန်တော်တို့တက်တယ်နောက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်နိုင်ငံရဲ့တပ်ဖွဲ့ဒီကြံပေးတဲ့ကြည်ရည်ပေါ့နော်အခုအပြီးတွေပါဝင်အကုန်လုံးဟိုသူအရင်လေးအတိုင်းတောင်းရင်လက်ရှိမှာလဲအကောင်ဆုံးရှိရောတောင်းရင်ရှိရဲဆိုတာလေဟိုပြောလို့ပါဟွာလေးတွေပေါ့ထူးခြားတဲ့ sign ပေါ့နော်ထူးခြားတဲ့ signal တွေထူးခြားတဲ့လှုပ်ရှား movement တွေဖြစ်လာတဲ့ခါကြရင်တော်တော်အချိန်ခါလာအဲ့အချိန်ရရင်းနေပေါ့ဟိုအားလီဝန်နေပေါ့နော်အားလီဝန်နေဆိုတာကကျွန်တော်တောင်းလိုက်တဲ့တင်အချက်လက်အဲ champion body နဲ့ပတ်သက်တဲ့တင်အချက်လက် H အကြံလန် player တဲ့အဲကိုရရှိတယ်ပေါ့အဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကလက်ရှိလေနိုင်ငံတကာနဲ့ဒီအားလီဝန်နေမှာလက်ရှိအောင်ပူးပေါင်းဆောင်ရွက်ရှိတယ်ပေါ့နော
်ဒါပြင်ပြည်ရင်းကနိုင်ငံတကာကိုဝင်ရောက်လာမယ်ဝင်ပေါက်တင်မှလည်းလူဝင်မှုကြီးကြပ်ရေးဘက်ကနိုင်ငံသားတွေပေါ်မှာအသတိနဲ့စောင့်ကြည့်မှုတွေလှုပ်ဆောင်သွားမယ်လို့လည်းသူကဆက်ပြောပါတယ
်အဲ့ဒါလေးလည်းကျွန်တော်တို့ immigration မှာလည်းသူနိုင်ငံအင်တာပိုပေါ့နော်အထူးသဖြင့်အဲ့လိုမျိုးပူးပေါင်းဆောင်ရွက်နေရှိပါတယ်ဆိုလိုတာကကျွန်တော်တို့ဒီလိုဝင်လာတဲ့အဲနိုင်ငံသားတယောက်ဒီပတ်စပို့တပ်ပုံပေါ့နော်ဒါမျိုးတွေနဲ့သူ့ရဲ့အချင်းကြားတဲ့မှာဒါတွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဒီ charter risk ပေါ့နော်အဲကျန်းဖက်ပေါ်မှာအရှိယူဆထားသူအကျန်းဖက်ပေါ်မှာအရှိတနေ့ဒါမျိုးတွေနဲ့ပတ်သက် information တွေကကျွန်တော်တို့အဲ့လိုချိတ်ဆက်ပြီးဆောင်ရွက်နေတယ်
ဒါပြင်မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းပြည်တွင်းလုံခြုံရေးအတွက်နိုင်ငံတကာရဲတပ်ဖွဲ့တွေနဲ့ချိတ်ဆက်ပြီးတော့သတင်းအချက်အလက်တွေရရှိအောင်ဆောင်ရွက်နေတယ်လို့နိုင်ငံဖြတ်ကျော်မှုငင်းဌာနရဲ့နိုင်ငံတကာဆက်ဆံရေးဌာနအကြီးအကဲရဲမှူးကြီးအောင်ကျော်မင်းကပြောပါတယ်
ဟိုကျွန်တော်တို့ကအဲ့ဒီ information နဲ့ပတ်သက်လို့တော့ဟိုကျွန်တော်တို့ဒီဘက် interview channel ဘက်ကလည်းမေးနေတယ်ကျွန်တော်တို့ကတော့အဲ့ဒီဟာနဲ့ပတ်သက်တော့အများအားဖြည့်စွက်ရှိတဲ့ link တွေရှိနေတယ်အဲ့ဒီဟာနေပြီးတော့ကျွန်တော်တို့ကိုထူးထူးခြားခြားပြန်ကြားလာတော့မရှိသေးဘူ
းမြန်မာနိုင်ငံအဓိကမြို့တော်ဖြစ်တဲ့ရန်ကုန်မှာတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့အမြဲသတိဝိရိယနဲ့စောင့်ကြည့်နေတယ်လို့အခုလိုသတင်းတွေထွက်ပြီးမှပဲလုံခြုံရေးအခြေအနေတွေတိုးမြင့်မယ်လို့ရန်ကုန်တိုင်းဆိုရဖွဲ့ရဲ့နေဆက်ရေးလုံခြုံရေးဝန်ကြီးဘုံမီးတင်ဝင်းက VOA ကိုပြောပါတယ်စတင်မလာ3ရက်နေ့ကထွက်ပေါ်လာတဲ့ video file ရဇာဝါဟီရီကရန်သူတွေအပေါ်မှာ GHS လုံးကြဖို့နဲ့မွတ်စလင်တွေနေထိုင်တဲ့မြေမှာလွတ်ပြောင်းအောင်ဆောင်ရွက်ကြဖို့အစ္စလာမ်နီးကြအချုပ်အခြာအာဏာထူထောင်ဖို့တူဦးရဲသောခေါင်းဆောင်အောက်မှာစုစည်းကြဖို့ကိုလည်းမွတ်စလင်တို့ကိုတိုက်တွန်းတယ်လို့ဆိုပါတယ်အရှင်းအောင်အာရှတခွင်မှာ GHS အလံလွှင့်မှုရည်ရွယ်ချက်နဲ့အိန္ဒိယတိုက်ငယ် Al-Qaeda အကြမ်းဖက်အဖွဲ့ကိုဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းလည်းတဘာတဲ့ကြေညာသွားခဲ့တာပါ အိန္ဒိယတိုင်းငယ်အယ်ကိုင်ဒါအဖွဲ့ဖွဲ့စည်းခြင်းဟာမြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယနိုင်ငံပြည်နယ်အချို့မှာရှိတဲ့မွတ်စလင်တွေအတွက်သတင်းကောင်းဖြစ်ပြီးတော့မတရားမှုနဲ့ဖိနှိပ်ခံရမှုတွေကနေကယ်တင်မယ်လို့လည်းဇာဝါဟီရီကပြောပါတယ်မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်တွေအတွက်တော့အခုလိုအကြမ်းဖက်လုပ်ရက်တွေဖြစ်လာမယ်ဆိုရင်မပါဝင်ကြဖို့နဲ့ပြည်ထဲမှာနေထိုင်ကြတဲ့မွတ်စလင်တွေကအခုလိုဘာသာရေးစစ်ပွဲဆွနေမယ်ဆိုတဲ့အပေါ်မှာလည်းယုံကြည်မှုရှိသူစိတ်ဝင်စားမှုလည်းမရှိဘူးလို့အစ္စလမ်သံတမန်ကောင်စီရဲ့တွဲဖက်တွင်မှုဂျိုဦးနာရွှေကပြောပါတယ
်အဲကျွန်တော်တို့ဒီဘက်မှာပြည်ထဲမှာရှိတဲ့စံဘာသာဝင်တွေဒါကိုကောင်းကောင်းသဘောပေါက်ပြီးသားပါကျွန်တော်တို့ဒီမှာကြုံတွေ့ရတဲ့အခြေအနေရရမှာတော့မှသူတို့ထိန်းသိမ်းပြီးတော့ပြောလာနေနိုင်တဲ့အနေအထားရှိပါတယ်။ဒီတွင်းရလူတွေအတွက်ကတော့သဘောပေါက်ပြီသားပါ။အဲကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အစ္စလမ်ဘာသာဝင်ဖြစ်တယ်ပေါ့ဗျာ။ကျွန်တော်တို့အစ္စလမ်ဘာသာဝင်ရဲ့တရားအစင်မှာအကြမ်းဖက်မှုကိုလေဘယ်သူမဆိုဘယ်နေရာမှာမဆိုဘယ်အချိန်မှာမဆိုဘယ်သူပဲပြုပြုအကြမ်းဖက်မှုကိုကျွန်တော်တို့အနေနဲ့လက်မခံပါဘူး။အကြမ်းဖက်မှုကဒီလေဒီအကြမ်းဖက်မှုကိုသိပြုနေပါတယ်။
55မိနစ်ကြာဗီဒီယိုဖိုင်မှာဇာဝါဟီရီကအာဖဂန်တာလီဘန်ခေါင်းဆောင်မူလာအိုမာကိုထောက်ခံကြောင်းထပ်မံတစ်ဆပြုတ်ခဲ့ပါတယ်။အခုနောက်ပိုင်း IS အဖွဲ့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေအချိန်မြင့်ဆောင်ရွက်လာပြီးတဲ့နောက်မှာအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကအရှိန်အဝါကျဆင်းနေတာကိုအခုဗီဒီယိုနဲ့အယ်ကိုင်ဒါအရှိန်အဝါကိုပြန်မြင့်နေလိုက်တဲ့သဘောလို့လည်းနိုင်ငံတကာသတင်းတွေမှာသုံးသပ်ထားတာကိုတွေ့ရပါတယ်ခင်ဗျာ
။ VOA သတင်းနောက်ကအောင်ရင်မောင်မောင်တင်ပြခဲ့တာပါ။တစ်ဆက်တည်းမှာပဲအရှိအလဲပိုင်းဒေတာစစ်သွေးကြွအချင်းတွေကြည့်အောင်ပါ။ ISISအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့တွေဟာရုတ်တရက်ဆိုသလိုကြီးထွားလာပါတယ်။အီရတ်မြောက်ပိုင်းနေရာအများအပြားကိုသိမ်းပိုက်ပြီးအိန္ဒိယစီးရီးယားအထိတိုးချဲ့လာခဲ့တဲ့အခါမှာတော့အမေရိကန်တို့အထိတ်အလန့်ဖြစ်ကုန်ပါတယ်။ဒါပေမဲ့လည်းအီရတ်မှာရှိတဲ့အယ်ကိုင်ဒါအဖွဲ့တွေကနေခွဲထွက်ပြီးကြီးထွားလာခဲ့တဲ့ဒီအဖွဲ့ဟာနှစ်ပေါင်းများစွာပြန်လည်တည်ဆောက်နေခဲ့တာလို့လေ့လာသူတွေကသုံးသပ်ကြပါတယ်။ ISIS အဖွဲ့ယုံထလာပုံနဲ့အဲ့ဒီကတဆင့်အရှိအလေပိုင်းနဲ့အခြားဒေသတွေပေါ်လွှမ်းမိုးလာပုံကြောင်းနဲ့ပတ်သက်ပြီး VOA သတင်းတော့ LRD Francesci ပြပို့တဲ့သတင်းကိုကိုကျော်ကျော်သိမ်းပြောပြမှာပါ
2012ခုနှစ်မှာ American တပ်တွေအီရတ်ကနေမှထွက်ခင်ကတည်းကက ISIS ဟာကျွမ်းကျင်စစ်တပ်တစ်ခုကိုတိစောက်နေကြတာပါ Sunni တွေပုံကန်ထားကြအောင်လို့ဘုံတွေခွဲရရဆက်ဆက်တပ်ဖြတ်တာတွေကိုလုပ်ခဲ့ပါတယ် Syria မှာတပ်ဖွဲ့ဝင်9000အီရတ်မှာ3000ရှိပြီးပြီးခဲ့တဲ့လတစ်လထဲမှာတင်တပ်သားတွေ6000စုခဲ့တယ်လို့ဆိုပါတယ်ဒီအဖွဲ့ရဲ့ရဆက်ဆိုးသွမ်းမှုကို Al-Qaeda အဖွဲ့တော်မှလန့်ခဲ့ရတာပါစီးရီးယားပြည်တွင်းစစ်နဲ့အီရတ်ကဂိုင်းကနာကွယ်အခြေအနေကိုအသုံးချပြီးလက်နက်ခဲယမ်းရန်မုံငွေနဲ့ဩဇာလွှမ်းမိုးမှုကိုခက်မြက်မြန်အောင်မြင်စွာရယူခဲ့တယ်လို့ဝါရှင်တန်ခြေစိုက် Keras လုံခြုံရေးနဲ့ထောက်လှမ်းရေးကုမ္ပဏီအကြီးအကဲ David Kilcullen က Skype ကတဆင့်ပြောခဲ့ပါတယ်
။ It is much more capable militarily, it's much richer, it controls territory.
ဒီဖွဲ့အားစီးရီးယားဘိုလုံးနိုင်ဘိုချမ်းသာပြီးတော့နေမင်းနဲ့အဓိကအခြေခံစောင့်ဝင်တွေကိုထိန်းချုပ်ထားတာကြောင့်ခိုင်တာချင်းချောက်မှုတဲ့ပူကြီးပါလေပြန်ပြီးဆွဲငွေတောင်းတာကနေဒေါ်လာသန်းပေါင်းများစွာရခဲ့ပါလေအခုဆိုရင်ကမ္ဘာချမ်းသာဆုံးကျန်းဖွဲ့အဖွဲ့ဖြစ်နေပြီးတော့ဒေါ်လာဘီလီယံ900လောက်ရနေပါပြီ
လေဗနိုမှာဟက်စ်ဘိုလာအဖွဲ့လို့ဒီလိုမျိုးစီးရီးယားမှာရောအီရတ်မှာပါ ISIS အဖွဲ့ကအစိုးရငယ်တခုလိုလုပ်နေတာပါJoe Benedict ဟာ Washington ခြေဆိုင် Atlantic Council ကအကြီးတန်းသူတည်တ
ည်ပါ We even seeing them now in the towns and the cities that are
ဒီမှာရောစီးရီးယားမှာပါသူတို့တင်ထားတဲ့မြို့ကြီးမြို့ငယ်တွေမှာအစိုးရအလုပ်တွေလုပ်နေတာကိုတောင်ကျွန်တော်တို့တွေ့နေရပါပြီကျွန်တော်တို့အခေါ်အားဖြင့်စီယုံသွင်းသွင်းတဲ့ view ဟာကိုသူတို့တကယ်ပဲလုပ်နေတာပ
ါဒါပေမဲ့လည်း ISIS အဖွဲ့ဟာတကယ်တိုက်ပွဲမျိုးနဲ့အဆန်သတ်မခံဘူးသေးပါဘူးလို့တချို့ကစောဒကတက်ပါတယ်အီရတ်ကဆွန်နီအများစုရှိတဲ့ဒေသကိုရတာကတော့တိတ်လွယ်လွန်းပါတယ်လို့အကြမ်းဖက်ဝါဒဆိုင်ရာထိတန်းကြွန့်ကျင်သူတူဖြစ်တဲ့ Brian Jenkins ကပြောပါတယ
် It wasn't so much that IS was this
ISIS ကတိုက်ခိုက်တိုက်ကောင်းပြီး US စစ်တပ်ကိုအနိုင်ရခဲ့တာမျိုးမဟုတ်ပါဘူး US စစ်တပ်ကထွက်သွားတော့ ISIS ကနေရာဝန်ယူသွားနိုင်ခဲ့တာ
ပါ ISIS အဖွဲ့ပေါက်မြောက်လာတာဟာ 9/11 တိုက်ခိုက်မှုပြီးခဲ့တဲ့ကဆိုရင်နိုင်ငံတကာဂျီဟတ်ဝါဒမှာအဓိကဖြစ်ထွန်းမှုတစ်ခုအဖြစ်ကြွန့်ကျင်သူအများအပြားကမြင်ပါတယ်ဒီအဖွဲ့ဟာအနောက်ကမ္ဘာကိုဆန့်ကျင်တဲ့ကမ္ဘာလုံးဆိုင်ရာဂျီဟတ်ဝါဒီအကြမ်းဖက်ကွန်ရက်တွေရဲ့ခေါင်းဆောင်နေရာကိုရယူလိုက်ပြီးလို့လေလာသူတွေကကောက်ချက်ချပါတယ်။အရှေ့အာရှဒေသကအဘူစီယက်ဖ်နဲ့ဂျာမန်အစ္စလာမီယာအဖွဲ့တွေကနေအာဖရိကဒေသကဘူဂိုဟာရမ်အထိအစွန်းရောက်လှုပ်ရှားမှုတွေဟာအယ်ကိုင်ဒါအဖွဲ့နဲ့မာမေးအဖြစ်ကနေဒီရက်ဆက်ဆိုးသွမ်းတဲ့အကြမ်းဖက်အဖွဲ့တစ်ဖက်ကူးပြောင်းခဲ့ကြပြီဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာပါခင်ဗျာ။အခုတခါတော့ဖန်အမြုမှာဖြစ်သွားခဲ့တဲ့တင်းမာမှုအခြေအနေကိုတင်ပြပါမယ်။ KNU KNLA ညဉ့်ညံ့ရေးကောင်စီတပ်ဖွဲ့ဝင်တွေနဲ့မြန်မာအစိုးရတပ်တွေထိတ်တဲရင်ဆိုင်မှုတရက်ဖန်အမြုမှာဖြစ်ပွားခဲ့ပါတယ်လက်နက်မှုနဲ့အဖမ်းခံထားရတဲ့ KNLA တပ်သားတဦးကိုပြန်လွှတ်ပေးဖို့တွားရောက်တောင်းဆိုရာကမြန်မာအစိုးရစစ်တပ်ကပါအဲ့နေရာကိုရောက်ရှိလာပြီးနောက်တင်းမာမှုအခြေအနေရောပါသွားခဲ့တာဖြစ်ပါတယ်ဒီအခြေအနေအပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာပါ
လက်နက်တဲဆောင်မှုနဲ့ဖမ်းဆီးခံရတဲ့ KNU KNL ညဉ့်ညံ့ရေးကောင်စီကအရာရှိအဆင့်ရှိသူတို့ကိုပြန်လွှတ်ပေးဖို့အတွက်ဖမ်းမြို့မရဲစခန်းမှာတွားရောက်ဆွေးနွေးခဲ့တာဖြစ်ကြောင်းတပ်သားကိုပြန်မရရှိခဲ့ပေမဲ့ညှိနှိုင်းပြီးတော့ပြန်လွှတ်ပေးမယ်လို့ပြောဆိုခဲ့ကြောင်း KNU KNL ညဉ့်ညံ့ရေးကောင်စီကမဟာမိတ်ဆက်ဆံရေးတာဝန်ခံဗိုလ်မှူးအောင်ချစ်ကဆိုပါတယ်
ညဉ့်ညံ့ကောင်စီအဲ့မှာရေဘော်တယောက်ဖမ်းလာလို့ဒီအဲ့မှာတပ်သားတွေဖမ်းလာတဲ့ခါကျပတ်ပြတ်တောင်းလာတယ်အဲမြို့မရဲစခန်းမှာအကြောင်းဖန်ရတယ်ဆိုတော့ဟိုမြတ်တိုင်းဖန်ရတယ်ပြောမလို့နော်ဒီမှာသူမှာဘာမှသူမှာဘာမှအပြင်းရှိပါဘူးစစ်သားဆိုတော့တနက်တော့ပါတော့အဲမဟုတ်တော့ဘာမှတော့မဟုတ်ပဲနော်စစ်သားဆိုတော့ဒီလိုဖန်ရတော့ဒီလိုဖန်ရရေးယူမှဆိုတော့ဒီစစ်ကလည်းအများကြီးဖန်တော့ရေးယူရတာပါအဲဆိုတော့ဘယ်လိုဆိုလဲဆိုတော့နည်းနည်းနဲ့မိတော့ပေါ့နည်းနည်းပါတော့ပေါ့မခွင့်တော့ပေါ့နည်းရတော့ပြန်မပေးဘူးလေသူတို့ပြန်ရရင်စီစီပြီးတော့ပြန်ပေးမလို့ပြောတော့သူတို့တွေကလည်းအရှိတ်တစ်မျိုးနောက်တစ်မျိုးနဲ့အော်ဉာဏ်ရဖွက်တယ်လည်းဘာလို့မှမသိဖြစ်နေသူကဖမ်းညီဖမ်းတယ်မဖမ်းညီလည်းမဖမ်းတော့လောက်ချင်ရတော့ရော
ကရင်ပြည်နယ်အတွင်းမှာလက်နက်ကင်တွေအနေနဲ့အခုလိုမျိုးဖြစ်ရမျိုးတွေမကြာခဏဆိုသလိုဖြစ်နေတာပါများသောအားဖြင့်အဲ့ဒီဒေသတွေဟာကရင်လက်နက်ကင်တွေစုမိုးထားတဲ့ဒေသတွေဖြစ်ပြီးအပြစ်ခတ်ရစဲရေးလုပ်ပြီးတဲ့နောက်မှာတော့ယူနီဖောင်းနဲ့မြို့ရဲကိုမလာရတာမျိုးတနက်ကင်ဆောင်ခွင့်မပြုတဲ့အကြောင်းကိုအစိုးရကကန့်သက်ထားတာပါဒါပေမဲ့လည်းလက်နက်ကင်တွေကတော့ဒီလိုကန့်သက်မှုတွေကိုလက်ခံတာမျိုးတွေတော့တိတ်မရှိပါဘူးအခုဆိုရင်ဖအန်ရဲစခန်းကိုတိုင်းရင်းသားလက်နက်ကင်အဖွဲ့ကလက်နက်အပြည့်စုံနဲ့တွားရောက်ခဲ့တာနဲ့ပတ်သက်လို့ဖအန်ရဲစခန်းကတာဝန်ကျရဲရာရှိကိုလည်းဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
ငင်းငင်းရေကောင်စီကတပ်ဖွဲ့ဝင်တွေကဒီရဲစခန်းကိုလာပြီးတော့ဆွေးနွေးတာလားဝိုင်းတာလားရှင်အဲ့ဒါလေးသိချင်လို့ပါရှင
်ဟုတ်ကဲ့လာပြီးဆွေးနွေးတာပါ
ဆိုတော့အဓိကတို့ဘာတွေများဆွေးနွေးတာလဲရှင
်ဟောဆွေးနွေးတာတော့တခြားမဟုတ်ပါဘူးတို့ကျွန်တော်တို့ဟိုတို့တပ်ဖွဲ့ဝင်တယောက်လက်နက်စကူစတဲ့အဲ့စာလုံးနဲ့ဖွင့်တဲ့အမှုကို
ဟုတ်ကဲ့
လာပြီးမှကျွန်တော်တို့မြို့မဆောင်နဲ့လာပြီးတိုင်ပင်ဆွေးနွေးတာပ
ါဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီပြည်လည်မှုရောရပါသလားရှင်မနည်းရ
ရပါတယ်ရပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင် yes scan ကိုသူတို့နာဝိုင်းတယ်လို့နောက်ပြီးတော့ဒီ yes အဲ့သူတို့ကိုလည်းစစ်တပ်ကဝိုင်းတယ်လို့အဲ့လိုသတင်းတွေထွက်လို့ပါရှင
်ဟောမဟုတ်ပါဘူးမဟုတ်ပါဘူ
းစစ်တပ်ကရောရောက်လာတယ်ဆိုတာဟုတ်လားရှင်ဟိုစစ်တပ်ကသူတို့ပြန်ပြီးမှရောက်တာလားသူတို့ရှိတုန်းရောက်တာလားရှင
်ဩမနေ့ကတော့ကျွန်တော်တောင်းမကြတော့မသိဘူးဗျအဲဟုတ်ကဲ့ရောက်လာတယ်လို့ပြောပါတယ
်ဆိုတော့ဒီတင်းမာမှုတွေရောရှိလားရှင်ဒီနှစ်ဖက်လုံးမှာပေါ့နော
်မရှိပါဘူးမရှိပါဘူးဒီမှာပြည်ပြည်လဲလဲပါအေးရှိပ
ါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တွေအပြစ်ခတ်ရဆဲရေးလှုပ်ထားပေမဲ့လက်နက်ကင်တွေကလက်နက်စွန့်လာတော့မရှိသေးပါဘူးလောလောဆယ်ကရင်ပြည်နယ်ထဲမှာကရင်နယ်ခြားသောတပ်ဖွဲ့အပါအဝင်ကရင်လက်နက်ကင်အဖွဲ့အနည်းဆုံး၄ဖွဲ့လောက်ကလှုပ်ရှားနေကြတာပါတိုင်းရင်းသားလက်နက်ကင်တွေအနေနဲ့ကရင်ပြည်နယ်အတွင်းမှာစီးပွားရေးအရာကုန်သွယ်မှုတွေလှုပ်တာမျိုးတွေရှိသလိုတရားမဝင်ကုန်ပစ္စည်းတွေအဖြစ်သတ်မှတ်ထားတဲ့ပစ္စည်းတွေကိုတယ်ဆောင်လို့ဖမ်းဆီးတဲ့အခါမှာလည်းအခုလိုမျိုးလက်နက်နဲ့တင်းမာမှုတွေကတော့ရှိနေတာပါရှင
်။သောရရှင်များရှင်မြန်မာနိုင်ငံမှာပြည်ရင်းငြိမ်းချမ်းရေးရောင်နေတန်းလာနေပြီလို့ဆိုရမယ့်အချိန်မှာတိုင်းရင်းသားတချို့အကြားနေမြေပြဿနာအငင်းပွားမှုတွေနောက်တိုင်းရင်းသားမဟာမိတ်တွေအကြားမှာမူပိုင်းဆိုင်ရာကွဲလွဲမှုတွေနဲ့သဘောထားမတိုက်ဆိုင်မှုတွေပေါ်ထွက်လာနေပါတယ်ဒီဖြစ်ရပ်တွေဟာငြိမ်းချမ်းရေးဖြစ်စဉ်အပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲဆိုတော့သောရရှင်တို့ရဲ့အမြင်ကိုလာမယ့်စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဆွေးနွေးလိုသူတွေကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822999လေးဖြစ်ပြီး fax နံပါတ်က2923822992ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုလိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးချဖို့ကိုသောရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒါမဲ့စနေညဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြားရပါမယ်အနာကြီးယောဂအတွက်ဆေးကောင်းတွေပေါ်လာတာမို့ကမ္ဘာတစ်လွှာမှာဒီယောဂါတန်ခံရမှုတွေအတော်လေးပပျောက်သွားသလိုနိုင်ငံတော်များများမှလည်းဒီယောဂါအတော်ကင်းရှင်းသွားခဲ့ပါတယ်အိန္ဒိယနိုင်ငံမှာတော့အနာကြီးယောဂါတက်ဖြစ်ရေလို့ဖို့အတော်ကြိုးစားခဲ့ပေမဲ့ပြီးခဲ့တဲ့နှစ်တုန်းကလူနာအသစ်ဦးရေတိုးလာပြီးစံချိန်တင်လောက်အောင်ဝေဒနာတွေ3,000-3,000ကျော်သွားခဲ့ပါတယ်ဒီအကြောင်း VOA သတင်းတော့ရှိတ်အာဇီနာရာမန်သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ပြောပြမှာပါအ
ိန္ဒိယနိုင်ငံမှာအနာကြီးယောဂါတွေအတွက်အကောင်းဆုံးကုပေးနိုင်တဲ့ကောလကတာက Leprosy Mission အနာကြီးယောဂါကုခရီးရန်ရှင်ကို နောက်ထပ်လူနာအသက်တယောက်ထပ်ရောက်လာပါတယ်။သူမှာအာယုံကျောဆိုင်ရာထိခိုက်ပျက်စီးတဲ့လက္ခဏာရှိမရှိဇီဝကမ္မဗေဒပညာရှင်ကဆက်နဲ့စစ်ဆေးပေးတယ်လို့မျက်စိဆရာဝန်ကလည်းအမြင်အာယုံထိခိုက်မှုရှိမရှိစစ်ဆေးပေးပါတယ်။အနာကြီးယောဂသည်တွေဖို့ယောဂကြောင့်ခန္ဓာကိုယ်ထိခိုက်ပျက်စီးရတာထက်တခြားသူတွေကသူတို့ပေါ်မှာဆက်ဆံတာအတွက်ပိုပြီးခံစားကြရတာပါ
။မနုဿခင်နာတော့ကြိတ်သူကြေရောက်တာဟဲ့ချေအိပေါ်ချက်ဒူရ်ကွန်
ကျွန်တော်မှအနာကြီးယောဂရှိနေတာမို့လူတွေကကျွန်တော်ကိုမုန်းကြတယ်ဒီအနာတွေမြင်လိုက်တာနဲ့သူတို့ကိုကူးမှဆိုးကြတာမို့တွေ့တာနဲ့မျက်နှာလွှဲပြီးဝေးရရှောင်သွားကြတာပါပဲ
အိန္ဒိယမှာအနာကြီးယောဂသည်တွေဟာတိတ်ကိုဂုံငယ်ပါတယ်ဒါကြောင့်ဘဲလူနာကမှကင်မရာရှိရက်ပြီးကိုယ်နာမည်တော့ကိုထုတ်မပြောချင်ပါဘူးယောဂမပြင်းထန်ခင်စောစောစီစီဆေးကုတားနိုင်မယ်မဲ့ယောဂဆက်ဖြစ်လာသူအများစုဟာလူသိမှဆိုလို့ဖုံထားရင်မတမ်းမဆွမ်းဖြစ်ပြီးဖုံးမရတော့မှဆေးဆာကုကြတာကများပါတယ်ဆင်းရုံကိုရောက်လာတဲ့အသက်18နှစ်အရွယ်လူနာလေးတယောက်ကငယ်ငယ်ကလေးကယောဂဖြစ်မှန်းသိခဲ့ပေမဲ့သူ့ခြေလက်တွေကိုထိခိုက်လာတော့မှပဲဆေးဆာကုဖို့လှုပ်လာတာပါဒီဆင်းရုံရောက်လာတဲ့လူနာတွေဟာဆေးဆာတောက်ရလို့ယောဂတက်တာလာကြတယ်လို့သူတို့ခြေထောက်တွေနဲ့ကိုက်မယ်ဖနက်တွေနောက်ခြေထုလက်တူတွေကိုပါဆေးရုံကတတ်ပေးတာပါဒါပေမဲ့သူတို့ဆင်းရုံကဆင်းရမယ်ရက်ရောက်လာရင်တော့ပြဿနာတက်တာမျိုးရှိတတ်တယ်လို့ဆေးရုံကြီးကြပ်ရေးမှူးဒေါက်တာဟဲလန်ရောဘတ်စ်ကပြောပါတယ
် When the treatment gets over there's often times people their own near and dear ones they don't want to take them back into their homes so that's
ဒီမှာမကြမကြတွေ့ရတာကတော့လူနာတွေဆေးရုံကဆင်းရမယ်အချိန်ရလာပြီမဲ့လဲအိမ်သားတွေကသူတို့ကိုပြန်ပြီးတော့ခေါ်မသွားခြင်းကြတာပါရှင်ဒါကကျမတို့ဆေးရုံအတွက်အရန်ကိုခတ်ပါတယ်ဆေးရုံကဆေးပဲကုပေးတာပါအိမ်မဟုတ်တော့သူတို့ကိုအမြဲနေဖို့ခေါ်မထားနိုင်ဘူးလေ
ဒီယောဂါဖြစ်လာရင်သားသမီးဆွေမျိုးသားချင်းတွေကိုပါဆွန့်ပစ်ကြတယ်လို့အလုရှင်တွေကလည်းအလုထုတ်ပစ်ပါတယ်ဒါကြောင့်အများစုဟာခိုးကိုရမရှိပဲကောင်ကတန်းနဲ့မိုင်80လောက်ဝေးတဲ့နေရာကသူတို့အတိုင်းဝိုင်းကိုရောက်သွားပြီးဆင်းဆင်းရဲရဲနေကြပါတယ်အိန္ဒိယအစိုးရကဒီလိုဆင်းရုံတွေအနေနဲ့တဆင့်ယောဂါကုသရေးကိုစူးစမ်းဆောင်ရွက်နေပေမဲ့အနာကြီးယောဂါအတွက် Leprosy Mission လို့တည်ထောင်ဆင်းရုံခွဲထားတာကပြဿနာရှိနေတယ်လို့ဆေးရုံခွဲစီဆရာဝန်ဒေါက်တာဂျယ်ရီဂျိုရှွာကပြောပါတယ
် There is actually no need for centers exclusively for leprosy This treatment that is given here should be made available to them wherever
ဆေးရုံနာဂျီယောဂကုဖို့ဆိုပြီးတည်ထက်နေရာခွဲထားစရာမလိုပါဘူးဝေဒနာတွေရှိတဲ့နေရာတိုင်းမှာအစာထိုးခွဲစိတ်ဓာတ်တွေအယုတ်ကုသခွဲစိတ်တွေဌာနတွေထားပြီးကိုလောရမှာပါအခုထိတော့ဒီဝေဒနာရှင်နေနဲ့ရောထွေးထားတာမျိုးမရှိသေးပါဘူး
ဒီအနာကြီးယောဂရှင်တွေကိုနှလုံးယောဂတို့စီးကြိုယောဂတွေတို့လိုပဲသူတို့အတွက်ဆင်းရုံတည်တံမထားပဲကုသပေးတင်ပါတယ်လို့လည်းပြောပါတယ်
။ဒေါက်ခင်မျိုးသက်တင်ပြခဲ့တာပါခင်ဗျာ။ VOA ရည9နိုင်အစီအစဉ်ထုတ်လွှင့်တဲ့အခါကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရတော့မှာပါ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါမယ်ခင်ဗျာ။
ယူကရိန်းပြည်ပခဖြစ်ရှင်းနိုင်မဲ့ငြင်းငြင်းတဲ့ဖြစ်တခုရဖို့အာထုတ်ကြိုးပမ်းမှုအားလုံးကိုကြိုးဆိုပေမဲ့ရုရှားရဲ့ကြိုးပမ်းမှုတွေမှာယူသားမှုရှိမရှိဆိုတာကိုတန်လျာရှိတဲ့အကြောင်းနေတိုးမဟာမိတ်အဖွဲ့အတွင်းမှချုပ် Anders Fogh Rasmussen ကပြောဆိုလိုက်ပါတယ်ယူကရိန်းမှာအခြေအနေတိုးတက်မှုရှိမရှိဆိုတာကိုတကယ်ဖြစ်နေတဲ့အခြေအနေပေါ်မှာသာကြည့်ပြီးဆုံးဖြတ်ရမယ်ဆိုပြီးတော့လည်းသူကပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရေးဆွဲတဲ့ပြစ်ခတ်ရစေးအစီအစဉ်ဟာယူကရိန်းမှာဖြစ်ပွားနေတဲ့ပြည်ပခတွေကိုလက်တွေ့ကျကျရှင်းချလှုပ်ဆောင်ဖို့အစဉ်သင့်ဖြစ်နေပြီလို့ရုရှားရုဘက်ကပြောပါတယ်ရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဗရော့ဖ်ကယူကရိန်းနိုင်ငံအရှေ့ပိုင်းကလူဟက်စ်နဲ့ဒေါညက်စ်မြို့တွေအတွက်အခုလုပ်မဲ့အစီအစဉ်တွေကိုဥရောပလွန်ကြိုရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE နဲ့ပူးပေါင်းပြီးနောက်တစ်ဆင့်တိုးလှုပ်ဆောင်ဖို့ရုရှားဘက်ကအစဉ်သင့်ဖြစ်နေတဲ့အကြောင်းပြောသွားပါတယ်ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်တပ်ဖြတ်သူတွေကိုကြောက်ရွံ့မှာမဟုတ်ဘူးလို့ American သမ္မတ Barack Obama နဲ့ Britain ဝန်ကြီးချုပ် David Cameron တို့ကပြောဆိုလိုက်ပါတယ် American သတင်းတောက်2ယောက်ကို ISIS Islamic အစွန်းရောက်အဖွဲ့ကတပ်ဖြတ်ပြလိုက်ပြီးအခုလိုပြောဆိုခဲ့တာပါ Britain မှာ NATO ဖွဲ့ထည်တည်ညီလာခံကျင်းပနေစဉ်အတော်အတွင်း Times of London သတင်းစာကသဘောထားအမြင်ဆောင်မှမှာခေါင်းဆောင်နှစ်ဦးအခုလိုရေးသားထားတာပါ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်ကြီးညာခဲ့တာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရည်မှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာတော့ဆူလီမန်တာလာဝလီဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ19.25ရိုးကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA ကိုနားဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့ပြန်ဆောင်ရအောင်လားခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.